မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ပကတော်ဝင်ကွင်းစတောင်မွေးအောင်စင်းတွေကိုဩဂတ်လ9ရက်တွင်ပညာရေးဝန်ကြီးဌာနဝက်ဘ်ဆိုက်တွင်ကြည့်ရှုနိုင်မယ်ဆိုတဲ့သတင်းဂီတာဗီဒီယိုတွေကို Facebook ထည့်သွင်းဆိုတဲ့သတင်းMicrosoft က TikTok ဝယ်ယူမဲ့အစီအစဉ်ပေါ် Donald Trump ထောက်ခံဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုတ်အနေနဲ့တက္ကသိုလ်ဝင်ကွင်းဆောင်မွေးအောင်စင်းကို August 9ရက်တွင်ပညာရေးဝန်ကြီးဌာန website တွင်ကြည့်ရှုနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။တက္ကသိုလ်ဝင်ကွင်းဆောင်မွေးအောင်စင်းတွေကို August 9ရက်နနက်ပိုင်းကနေစပြီးတော့ထုတ်ပြန်ကြေညာသွားမယ်လို့သိရပါတယ်။2020ပြည့်နှစ်တက္ကသိုလ်ဝင်ကွင်းဆောင်မွေးအောင်စင်းတွေကိုရမရခင်နှစ်များကဲ့သို့စာစစ်ဌာနများနဲ့အခြေခံပညာအထက်တန်းကျောင်းတွေမှာကတ်ထားခြင်းမပြုဘဲနဲ့ပညာရေးဝန်ကြီးဌာနဝက်ဘ်ဆိုက်တွေဖြစ်တဲ့ www.moe.gov.mm နဲ့ www.myanmarehaam.org တို့မှာကြည့်ရှုနိုင်မှာပဲဖြစ်ပါတယ်။တက္ကသိုလ်ဝင်ကွင့်ဆောင်မွေးအောင်စင်းတွေကိုဝက်ဘ်ဆိုက်မှာအသိပေးထုတ်ပြန်ကြေညာတဲ့အပြင်ဝေးလံတဲ့ဒေတာတွေမှာရှိတဲ့စာစစ်ဌာနတွေနဲ့အင်တာနက်အဆက်အသွယ်မရရှိသောစာစစ်ဌာနတွေရဲ့အောင်စင်းတွေကိုတော့မြမအသံရေဒီယိုအစီအစဉ် Skynet Education Channel တို့မှလည်းအောင်စင်းထွက်တဲ့နေ့မှာကြေညာပေးသွားမှာဖြစ်တယ်လို့သိရပါတယ်။ Online အောင်စင်းထုတ်ပြန်ပြီးနောက်ရက်ဖြစ်တဲ့ August 10ရက်မှာသက်ဆိုင်ရာစာစစ်ဌာနရဲ့အောင်စင်းတွေကိုကျောင်းအုပ်ကြီးနဲ့တာဝန်ကျဆရာမတွေရဲ့ကြီးကြပ်မှုနဲ့နနက်9နာရီကနေညနေ4နာရီအတွင်းကြည့်ရှုနိုင်မှာပဲဖြစ်ပါတယ်။ဆက်လက်ပြီးဂီတာဗီဒီယိုတွေကို Facebook ထည့်သွင်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Facebook ဟာ Sony Music, Universal Music Group နဲ့ Warner Music Group အပါအဝင်ဂီတာကုမ္ပဏီကြီးတွေနဲ့ပူးပေါင်းပြီးတော့ American အတွင်းဝန်ဆောင်မှုအတွက်တရားဝင်ဂီတာဗီဒီယိုတွေထည့်သွင်းလိုက်ပါတယ်။အဲ့ဒီဗီဒီယိုတွေကို Facebook Watch နဲ့အဆိုတော်စာမျက်နှာကနေတဆင့်ကြည့်ရှုနိုင်ပါတယ်။Facebook ပေါ်ကအခြားဗီဒီယိုတွေလိုပဲဝေမျှတာ react နဲ့မှတ်ချက်ပြုနိုင်ပါတယ်။ Facebook အတွက်ကြီးမားတဲ့အရေးတစ်ခုဖြစ်ပါတယ်။အရင်တုန်းက American Guitar Company တွေကအဆိုတော်တွေရဲ့ Guitar Video အတိုလေးဒါမှမဟုတ်အတန်ကိုပဲဝေမျှနိုင်ပါတယ်။အခုလိုအခြေအနေကြောင့် Facebook ဟာ YouTube လွှမ်းမိုးထားတဲ့ဈေးကွက်ကိုဝင်ရောက်လာပါတယ်။ Guitar Video တွေဟာ YouTube ပေါ်ကလူကြည့်အများဆုံးအရာတွေထဲကတစ်ခုဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုတ်အနေနဲ့ Microsoft က TikTok ဝယ်ယူမဲ့အစီအစဉ်ပေါ် Donald Trump ထောက်ခံဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ American သမ္မတ Donald Trump အနေနဲ့ Microsoft က TikTok ကိုဝယ်ယူမဲ့ကိစ္စအပေါ်ထောက်ခံချက်ပေးလိုက်ပါတယ်။ Donald Trump က American မှာ TikTok ကိုပိတ်ပင်မယ်လို့ချိန်ချောက်ခဲ့တာသိမကြသေးပါဘူး။ Microsoft ဒါမှမဟုတ်အခြားကုမ္ပဏီတစ်ခုက TikTok ကိုမဝယ်ယူရင်စက်တင်ဘာလ15ရက်မှာပိတ်မယ်လို့တနင်္လာနေ့ကအင်ဖြူတော်မှာ Trump ကပြောလိုက်ပါတယ်။ Microsoft အကြီးအကဲအနေနဲ့ TikTok ဝယ်ယူမှုကိုဆက်လက်ပြုလုပ်တင်တယ်လို့ Trump ကအကြံပြုခဲ့တယ်။လုံခြုံရေးအကြောင်းကိစ္စတွေကြောင့်တရုတ်ကထိန်းချုပ်လို့မရပါဘူးလို့ TikTok နဲ့ပတ်သက်ပြီး Trump ကပြောခဲ့ပါတယ်။ Trump က Microsoft ဒါမှမဟုတ်အခြားကုမ္ပဏီကထိန်းချုပ်တာဒါမှမဟုတ် American ကုမ္ပဏီကဝယ်ယူလိုက်ရင်တော့စိတ်အနှောက်အယှက်မဖြစ်ဘူးဆိုတဲ့သဘောပါ။ Microsoft ဟာ TikTok ကိုဝယ်ယူဖို့မိခင်ကုမ္ပဏီ ByteDance နဲ့ဆွေးနွေးမှုတွေပြုလုပ်ဖို့စောင့်ရွက်နေတယ်လို့တနင်္ဂနွေနေ့က Blogspot မှာရေးသားခဲ့ပါတယ်။လာမယ့်အသက်အတွင်းဆွေးနွေးတော့မှဖြစ်ပြီးတော့စက်တင်ဘာလ15ရက်မတိုင်ခင်မှာဆွေးနွေးမှုကိုအပြီးသတ်မယ်လို့သိရပါတယ်။အခုဆွေးနွေးမှုကြောင့် American, Canada, Australia နဲ့ New Zealand အတွင်းက TikTok ဝန်ဆောင်မှုတွေကိုဝယ်ယူနိုင်မယ်လို့ Microsoft ကပြောခဲ့ပါတယ်။ဒါပေမဲ့ဆွေးနွေးမှုကလည်းအစောပိုင်းအစ်စ်မှာပဲရှိပါသေးတယ်။အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဉာဏ်ပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝီမြင့်မူပါ